တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူထက်ရာယူနန်ပြည်နယ်မှာဒီကနေ့မြေပြိုကျတာကြောင့်သေဆုံးသူ၈ယောက်ကိုအာဏာပိုင်တွေဘက်ကအတည်ပြုထားပါဗျ။မြေအောက်မှာပိတ်မိနေတဲ့သူကဒါဇင်နဲ့ချီပြီးတော့ရှိနေပါဗျ။နောက်ပြီးတော့အရေးပေါ်ရွှေ့ပြောင်းပေးရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။အေးခဲနေတဲ့ရာသီဥတုနဲ့နှင်းနေထူထူထက်ထက်ကျနေတဲ့ယူနန်ပြည်နယ်မြောက်ဘက်စွန်းလီယန်ရှူးရွာလေးမှာမနက်6နာရီလောက်တုန်းကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကြောင့်လူ200ကျော်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။သေဆုံးသူမှာတော့6ယောက်ကိုအတည်ပြုနိုင်ပြီးတော့4ယောက်ကိုမြေအောက်ကနေကယ်ထုတ်နိုင်ခဲ့ကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြနေပေမဲ့ကယ်ဆယ်နိုင်တဲ့သူရဲ့အခြေအနေအတိအကျကိုတော့ပြောမထားပါဘူး။ဒါဇင်နဲ့ချီတဲ့မိသက်ကားတွေပစ္စည်းကိရိယာတွေနဲ့အတူကယ်ဆယ်ရေးဝန်ထမ်း200လောက်ကိုဆစ်လွတ်ထားတယ်လို့လည်းပြောပါတယ်။မြေပြိုကျမှုဖြစ်ပွားနေတဲ့အချိန်ကဒေသခံတွေအိပ်ပျော်နေကြတဲ့အချိန်ဖြစ်ပါတယ်လို့သတင်းတွေကနေကန်တွေကိုကိုးကားဖော်ပြထားပါတယ်။လူမှုကွန်ရက်ကဓာတ်ပုံတွေမှာတော့လိမ္မော်ရောင်ဝစ်စုံတွေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကမိသက်တွေကိုနှင်းနေကြဆင်းနေတဲ့ကြားမှာကူညီကယ်ဆယ်ပေးနေတာကိုတွေ့ခဲ့ရပါတယ်ရှင်။